စကိုင်းတိုင်းမြင်းမှုမြို့နယ်မှာဖုန်ကြီးကျောင်းအတွင်းမှာထွက်ပြေးခိုလုံနေတဲ့အရက်သားပြည်သူ32ဦးကိုစစ်ကောင်စီတပ်တွေနဲ့ပြူစောထီတပ်တွေကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အသက်မသေးကြံရစ်သူတွေက VOA မြန်မာပိုင်းကိုပြောပါရတယ်။တေဆုံးသူတွေထဲမှာလူငယ်အမျိုးသားအများစုပါဝင်ပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်ပါတယ်။ဒီအကြောင်းကိုယ်တိုင်ကြုံတွေ့ပြီးတော့အသက်ဘေးကနေလွတ်မြောက်လာသူနဲ့ဆက်သွယ်မေးမြန်းထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်။
မေလ17ရက်မနက်ဝီလီဝင်းလင်းအချိန်မှာမုံရွာမန္တလေးကားလမ်းနဲ့တမိုင်သာသာဝေးတဲ့မြင်းမှုမြို့နယ်လက်ထုပ်တော်ကြီးရွာကိုစစ်တပ်စစ်ကြောင်းတွေဝင်ရောက်လာပြီးရွာရဲ့ဘုံကြီးကျောင်းနှစ်ကျောင်းမှာတင်းရှောင်နေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အမျိုးသားအမျိုးသမီး32ဦးကိုတနက်တွင်နဲ့ပြစ်တပ်သွားတယ်လို့အသက်မသေးဘဲလွတ်မြောက်လာသူတွေက VOA ကိုပြောပါရယ်အစုလိုက်ပြုံလိုက်အသက်ခံရတယ်ဆိုတဲ့အဖြစ်အပျက်ကိုမျက်မြင်သက်သေတွေရဲ့ပြောပြချက်အရစစ်တပ်ဝင်လာချိန်ရွာဝင်လမ်းမှာတွေ့တဲ့အရသား2ဦးကိုတပ်ဖြတ်ခဲ့ပြီးတဲ့နောက်ရွာနောက်ဖက်ဘုံကြီးကျောင်းမှာ5ဦးရွာအရှိတ်ကျောင်းတစ်မှာ25ဦးစုစုပေါင်း32ဦးတပ်ဖြတ်ခံခဲ့ရတာဖြစ်တယ်လို့ဆိုပါတယ်လက်ထုပ်တော်ကျေးရွာမှာရွာနောက်ရွာတောင်ဘက်ရွာအရှိတ်ကကျောင်းတစ်ဆိုပြီးဘုံကြီးကျောင်း3ကျောင်းရှိတဲ့အထက်မှာရွာနောက်ဖက်နဲ့အရှိတ်ကဆောက်လက်ဆဘုံကြီးကျောင်းအစ်စ်မှာတင်းရှောင်ခိုလုံနေတဲ့အရက်သားတွေကိုတပ်ဖြတ်သွားတာဖြစ်တယ်လို့အသက်မသေးဘဲလွတ်မြောက်လာသူကိုဖိုးတောင်းကပြောပြပါတယ်ဘုံကြီးကျောင်းတွေကမျိုးသားတွေကိုစစ်တပ်ကခေါ်ထုတ်ပြီးတနက်တွင်နဲ့ပြစ်တပ်ချိန်မှာကိုဖိုးတောင်းလည်းပါဝင်ခဲ့ပြီးတော့တေးချင်းဟန်ဆောင်ပြီးစစ်သားတွေမရှိတဲ့အချိန်မှအခင်းဖြစ်တဲ့နေရာကနေကိုဖိုးတောင်းထွက်ပြေးလွတ်မြောက်လာခဲ့ပါတယ်။ကိုဖိုးတောင်းကသူ့တွေ့ကြုံနဲ့ထွက်ပြေးလွတ်မြောက်လာခဲ့တဲ့အခြေအနေတွေကို VOA မြန်မာပိုင်းကမေးမြန်းရမှာအခုလိုဖြေကြားပါတယ
်။သူတို့လက်နက်ကြီးတွေနဲ့ပြည့်ဝင်ပြီးတော့ကျွန်တော်တို့ကျောင်းထဲမှာအဲ့လိုပဲဝင်အောင်နေတာပုံနေရတာပေါ့ဗျာ။ကျောင်းပေါ့ကိုဖွင့်ပြီးတော့ဒီထဲမှာလူတွေရှိတယ်ဆိုပြီးရောက်တဲ့လူကုန်ထွက်ဆိုပြီးတော့ခံခိုင်းပြီးတော့ပုံပြစ်တတ်တော့တာပါဗျာ။ကျွန်တော်ကလူတွေကလည်းပြည့်ခံတာဒီအဲကျွန်တော်လည်းခြေတော်တွေရောတော့မှန်တာပေါ့အဲဝင်းမောက်လေးပြည့်စုံအဲ့လိုမျိုးတို့ပေါ်လူတွေကကျွန်တော်ပုံမှာမေ့တည်နေတာဗျကျွန်တော်ဘယ်ဘယ်ကုန်းပေါ်မှာသူကမေ့တည်နေတော့သူဒီတဲ့တိုင်းကျွန်တော်မျောလိုက်ပြီးတော့ဒါလေးပဲမေ့နေရတာဗျအဲမောက်ပြီးတော့တည်နေတော့ကျွန်တော်လည်းတည်ခြင်းဆောင်ပြီးတော့ညင်းနေရတာပေါ့ဗျာမောတဲ့လူပြည့်မောတဲ့လူပြည့်ဆိုပြီးတော့ပြည့်တာလည်းကျွန်တော်တို့မလုံရဲဘူးဗျာကျွေးဆောင်နေကြည့်တယ်တကနေဦးမြင်လိုက်တော့နောက်ပိုင်းသူပြစ်ခင်တယ်ကျွန်တော်တို့ကတော့မောမကြည့်တော့ဘူးပြဘယ်သူပြစ်လို့ဘောင်းမောကြည့်တယ်လူပြစ်တယ်အသက်ရှူပြီးတော့ဘောကောနဲ့လုံးတယ်လူအမသိမချင်းလေးဦးကြည့်သူပြစ်တယ်ရောအဲ့ကြောင့်ကျွန်တော်တို့ဘာမှမလုပ်ရအသက်တော့အောင့်တာလေဆရာသာပဲအာရုံပြုတယ်အော်ဖရာသာရုပ်ပြီးတော့ကိုကိုကိုတေးပြီးဆိုပြီးတော့ဝင်းဟွာဒီတိုင်းမဲ့ဝင်းနေတော့တာပဲအပြေပဲတွေ့ပြီးတော့ဖရဲလာပဲကျုံနေကျွန်တော်ဘာမှအာရုံမပြီးတော့ဖရဲပဲအာရုံပြီးလိုက်တာဗျ
တည်ဆုံသွားသူတွေလည်းကုဖိုးတောင်းရဲ့ဆွေမျိုးတွေလည်းပါဝင်ပြီးဒီဖြစ်ရက်ကိုပြန်လည်မြင်အောင်ပြီးစိုးရင်စီတူနဲ့မကြေနပ်နိုင်ဘူးလို့ကုဖိုးတောင်းကပြောပါတယ
်ကန်သားကတော့ဗျာကျုံကြီးကိုဝမ်းဝဲတွေရောဂုံပါသွားပေါ့မကြေနပ်နိုင်မှမူဟောမြင်အောင်ပြီးတော့မကြေနပ်နိုင်ဘူးဗျာအဲ့လိုမျိုးတော့တော့လည်းတော့မိသားစုတွေစိုးရင်တာပေါ့ဗျာ
အခုလိုစုလိုက်အပြုံလိုက်တက်ဖြတ်သွားသူတွေဟာစစ်သားတွေလည်းပါဝင်တယ်လို့စစ်တပ်ထောက်ခံသူပြူစောထီးတွေအများဆုံးပါဝင်ပြီးအရန်တပ်ဖွဲ့ဥပဒေကြောင့်စစ်မှုပြန်ထမ်းတဲ့သူတွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်လက်ထုပ်တော်ကြေးရွာနဲ့တမိုင်ခန့်အကွာကဂွေးမင်တော်ကြေးရွာမြင်းမှုမြောင်လန်းစုံကစစ်တပ်ဂိတ်စခန်းနဲ့ချောင်းဦးမြို့နယ်နတ်ရီကန်ကြေးရွာကစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေဟာစစ်ကြောင်း၃ကြောင်းနဲ့ဝင်ရောက်လာကြောင်းစုံစမ်းသိရှိရပါတယ်လက်ထုပ်တော်ကြေးရွာဟာအင်ဂျီ900နီးပါးရှိတဲ့ကြေးရွာကြီးဖြစ်ပြီးတော့2023ခုနှစ်ကစစ်တပ်ကနေအိမ်တွေမီးရှို့လိုက်လို့နေအိမ်900နီးပါးမီးလောင်ကျွမ်းခဲ့ကြောင်းရွာကန်တွေက VOA ကိုပြောပါတယ်ဒီအပိုင်းမှာတိုက်ပွဲဖြစ်တာမရှိပေမဲ့အခုလိုလက်ထုပ်တော်ကြေးရွာကဒေသခံတွေကိုတပ်ဖြတ်ခံရမှုအကြောင်းရင်းနဲ့ပတ်သက်လို့ဒေသခံ PDF ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူက VOA ကိုအခုလိုမှတ်ချက်ပေးပါတယ
်ဒီလက်ထုပ်တော်ရွာကကျွန်တော်တို့ကမုံရွာမန်းလေးလမ်းပိုင်းနဲ့ကြာတော့နည်းနည်းကြီးရတယ်အမောလာမန်းလေးရတကယ်ဒီဟာကြတဲ့လမ်းပေါ့ဗျာအဲ့ဒီလမ်းမှာကကျွန်တော်တို့တို့စစ်ပေါင်းစီကအများရန်ဖြတ်သွားဖြက်လာပြီးလုပ်တယ်ဗျာဒေါ်လိုင်းကျဲပေါ်တွေကခြုံခိုးပြီးတော့တိုက်ခိုက်တာမျိုးတွေလို့ကြောက်ကြဝင်ပစ်တာမျိုးတွေလို့မိုင်းဆွဲလိုက်တာတက်ပြီးကြောက်ကြတက်ပြလိုက်တာတွေအဲ့ဒါတွေကလည်းနည်းနည်းခိုင်းမိသွားတယ်အဲ့ဒါကြီးရောဒါတော့ငိုရဲကကျွန်တော်တို့ရွာကပထမတကယ်မီးရှို့ကြတဲ့အင်ဂျီ900ကျော်လောက်ပါထားတာလေပထမတစ်ကြိမ်ကလေးကညှို့သွားတယ်ကျွန်တော်တို့ရွာကမင်းတို့ရွာကဒါမီးရင်ရှူသွားတာနော်ဘာမှမလုပ်သေးဘူးနောက်တစ်ခါမင်းတို့ထပ်ပြီးလှုပ်ခဲလို့ရှိရင်မင်းတို့ရွာကိုလူပါတတ်မှာလို့ပြောသွားတာအခုတော့ကြတော့အခုဒါကဒုတိယတစ်ကြိမ်ကျွန်တော်တို့ရွာကိုထပ်ဝင်မီးရှို့တာပေါ့ဗျာမီးရှို့ပြီးတော့လူတွေပါအကုန် တတ်သွားတာသူတို့ပြောတဲ့အတိုင်းလုပ်သွားတာအရင်တရားပြောပြီးခဲရအတိုင်းပဲအခုတရားနဲ့လုပ်သွားတာအခုတရားကတော့ကျွန်တော်တို့ဘာမှလည်းမလုပ်ဘူးဗျဘာမှမလုပ်ဘူးနဲ့သူတို့တတ်တတ်မဲ့ကိုရွေကျက်ရှိရှိနဲ့ကိုဝန်းစော်သွားတာ
စစ်ကောင်စီဟာသူ့ကိုစန့်ကျင်သူတွေနဲ့ရက်သားတွေအပေါ်ဘလောက်အညှိုးထားတယ်လဲဆိုတာအခုလိုအပြစ်မရှိတဲ့ရက်သားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုကတက်တည်ပြနေတယ်လို့လဲကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကဆက်ပြောပါတယ
်ရွာသားတွေပေါ်တော့ကျွန်တော်တို့စိန်ကောင်းကြဘုံတွေခံသွားတာကျွန်တော်ရွာသားတွေတော့ကျွန်တော်အကုန်လုံးထုတ်ပစ်တာငါအဆင်နဲ့ထုတ်ခဲ့တယ်ထုတ်တာခင်ရလို့ရွာသားတွေမမီတော့နဲ့ထွက်တော့လို့ထုတ်ဒီကထွက်တော့ထွက်တယ်ပြန်ဝင်ကြအပေါ်တော့ကကျွန်တော်ယူလာရလားတဲ့အပေါ်တော့ကမေးရတယောက်မှမအိုင်မတီးဘူးပြောလို့ဆိုပြီးအကုန်ပြတ်တက်သွားတာကြအဲ့ဒီတဲ့လူတွေအကုန်လုံးကလက်ပြီးဆုပ်ရည်နဲ့ပြေသွားတာ
စစ်တပ်စစ်ကြောင်းမရှိတော့ပေမဲ့နေရင်တွေမီးလောင်ပြီးရက်သားတွေတက်ဖြတ်ခံလိုက်ရတဲ့အတွက်ဒေသခံတွေဟာနေရင်တွေကမပြန်နိုင်ပဲတောတောင်တွေတဲ့တင်းရှောင်နေရပြီးတောက်သုံးရည်အပြင်အစားအသောက်စေဝါအကူအညီတွေအရေးပေါ်လိုအပ်နေပါတယ်မြင့်မှုမှာရက်သားတွေအစုလိုက်အပြုံလိုက်တက်ဖြတ်ခံမှုဆွဆွဲချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းတစုံတရာမရှိသေးပါဘူးခင်ဗျာ။